Facebook whistleblower လို့ခေါ်တဲ့ဒီအလုပ်ဌာနအတွင်းချင်းဝင်းနဲ့မညီတဲ့လုပ်ရက်တွေကိုအများပြည်သူသိအောင်ထုတ်ဖော်ပြောဆိုသူထုတ်လုပ်ရေးမန်နေဂျာဟောင်း Francis Hogan ရဲ့အင်္ဂါနေ့ကအထက်လွှတ်တော်ကြားနာပွဲမှာမြန်မာနဲ့ Ethiopia လို့နိုင်ငံတွေမှာနိုင်ငံရေးအရာအမုန်းစကားတွေအလွန်အမင်းပြန့်နှံ့အောင်ပြည်လူမှုအဖွဲ့အစည်းတွေအပေါ်မှာအကြီးအကျယ်လွှမ်းမိုးခဲ့တာနဲ့ပတ်သက်လို့အခုလိုဥပမာပေးထွက်ဆိုသွားပါတယ်
What we saw in Myanmar and are now seeing in Ethiopia are only the opening chapters of a story so terrifying no one wants to read.
မြန်မာနိုင်ငံမှာကျမတို့မြင်တွေ့ခဲ့ရတာအခု Ethiopia နိုင်ငံမှာလည်းမြင်နေရတဲ့အရာတွေဟာကြောက်စရာကောင်းလွန်းတဲ့ဇလန်းတပုတ်ရဲ့အစပိုင်းအခန်းတွေပဲရှိပါသေးတယ်။ဘသူမှဒီဇလန်းအဆုံးသတ်မှာကိုမမြင်ချင်ကြပါဘူး။ Facebook ကုမ္ပဏီကစီးမြင်စည်းကမ်းတွေကိုလှည့်ကွက်အနေနဲ့ကစားနေတာတွေအခုချိန်ထိထိခိုက်နစ်နာမှုများစွာဖြစ်ပေါ်စေတာတွေကိုလွှတ်တော်အနေနဲ့ပြောင်းလဲနိုင်ပါတယ်လို့ပြောသွားတာပါ Facebook ရဲ့ချင်းဝင်းနဲ့မညီတဲ့လုပ်ရက်တွေစိုးကျိုးတက်ရောက်မှုတွေကိုဖော်ထုတ်ရမှာသူ့အနေနဲ့အန်ဒီယယ်ရှိပေမဲ့ဒါတွေကိုရပ်တန့်အောင်လုပ်ဖို့အချိန်ရှိသေးတယ်ဆိုတဲ့ယုံကြည်ချက်နဲ့ဆောင်ရွက်ခဲ့တာဖြစ်ကြောင်း Francis Hogan ကကြားနာပွဲမှာအခုလိုပြောသွားပါတယ
် We now know the truth about Facebook's destructive impactI really appreciate the seriousness.
Facebook ရဲ့အဖြတ်သဘောတက်ရောက်မှုနဲ့ပတ်သက်လို့အမှန်တရားကိုကျမတို့အခုသိကြရပါပြီ။လွှတ်တော်အမတ်တွေ Security နဲ့ Exchange Commission ကအဖွဲ့ဝင်တွေဒီကိစ္စတွေအပေါ်အလေးနဲ့ထားချီးကပ်ကင်တွယ်မှုအတွက်ကျမတကယ်ပဲကျေးဇူးတင်ပါတယ်။ဒါကိုရပ်တန့်အောင်လုပ်ဖို့အချိန်ရှိသေးတယ်လို့ကျမယုံကြည်တဲ့အတွက်ပုံကိုရေးအရာ NDA ကြီးကြီးမားမားနဲ့ရင်ဆိုင်ရပါမယ်။ကျမရှေ့ဆက်ဆောင်ရွက်ခဲ့တာပါလို့ပြောသွားတာပါ။အခုလို Francis Hogan ရဲ့ထွက်ဆိုချက်တွေနဲ့ပတ်သက်လို့မြမလူခွင့်ရေးလှုပ်ရှားမှုမှာထင်ရှားသူလည်းဖြစ်အမျိုးသမီးငြိမ်းချမ်းရေးကွန်ရက်ကိုတည်ထောင်သူလည်းဖြစ်တဲ့မက်ဝေဝေနူးကအခုလို့ပြောပါရစေ
။ Miss Hogan ရဲ့ဒီရှင်းပြချက်တွေမှာ Facebook ရဲ့ဒီလူဖွဲ့စည်းပုံမှာအစိုးရတက်ရောက်မှုတွေကိုသူရှင်းပြတဲ့အခါမှာဒီအမုန်းတရားထင်ရှားမှုတွေလည်းပါတယ်လို့တခြားသောဥပမာ Luminary မြို့သမီးတွေ Clinic တွေပေါ်မှာတက်ရောက်မှုတွေနဲ့တခြား Mental Health ဆိုင်ရာအစိုးရတက်ရောက်မှုတွေအစုံနဲ့ရှင်းပြသွားခဲ့ရပေါ့နော်ဒီနေရာမှာကျမတို့ဟိုတတိထားမိရဲ့အချက်ကဒီအထူးသဖြင့်ဒီပြိပခဖြစ်နေတဲ့ data တွေမှာ solution ဖြစ်ရှင်းနိုင်တဲ့ policy တွေမရှိခဲ့ဘူးအခုအချိန်ကြီးလည်းတတိချာချာမရှိသေးဘူးဆိုတဲ့ဟာကိုသူပြောသွားတာပေါ့
မတ်ဝေဝေနုကိုတိုင်းဒီအရင်ကမြန်မာနိုင်ငံထဲမှာအမုန်းတရားမပြန့်ပွားဖို့လူငယ်လှုပ်ရှားမှုတွေကိုဦးဆောင်ခဲ့တာဆိုတော့ Francis Hogan ပြောသွားတဲ့အထက်မှာဒီမြန်မာနိုင်ငံမှာအမိုးစကားပွားများမှုတွေကြောက်ခမန်းလိလိဖြစ်ခဲ့တယ်ဆိုတဲ့အကြောင်းရင်းထဲမှာ Facebook အနေနဲ့တာဝန်ရှိနေတယ်ဆိုတဲ့ကိစ္စမှာဘယ်လောက်ထိ Facebook ကလွှမ်းမိုးခဲ့လဲရှင
်။လူတွေအပေါ်မှာလွှမ်းမိုးမှုတွေဘယ်လောက်ထိရှိခဲ့လဲလို့ကျွန်တော်တို့ပြောမှဆိုလို့ရှိရင်အခုအချိန်ထိလည်းမြန်မာပြည်သူနိုင်ငံမျိုးဟာဆိုလို့ရှိရင်ပြည်သူအများစုဟာ Facebook ကိုသတင်းမီဒီယာonly the din media ပေါ့နော် on ဒီတခုတည်းတော့ the din media အနေနဲ့သူကခင်ပြီးတော့သုံးဆွဲတာဟိုဒါကို social media ဖြစ်တဲ့လူတွေဟာသူတို့ရဲ့ဒီ social life တွေကို social အကြောင်းတွေကိုဆွေးနွေးရနေတာဖြစ်တယ်ဆိုတဲ့ဟာကိုမသိကြဘဲနဲ့ဒါ the din media တခုလို့ထင်မှတ်မှားပြီးတော့ Facebook ထဲမှာလူတွေတင်လာတဲ့ဟာဖန်တမျှကိုယုံကြည်ပြီးတော့Facebook ကိုကနဆနပြောသလိုတဲ့မီဒီယာတခုအနေနဲ့ယုံကြည်ခဲ့တဲ့အခါကျတော့ Facebook မှာတက်လာခဲ့တဲ့အရာတွေအားလုံးကိုလူကြီးကအများပြည်သူကယုံကြည်ပြီးတော့အမုန်းတရားဖြန့်ဝေမှုတွေဟာအရန်ကိုထိထိရောက်ရောက်နဲ့ဒီစစ်အာဏာရှင်စစ်အုပ်စုတွေကနေပြီးတော့လုံနိုင်ခဲ့တာဖြစ်တဲ့ပေါ့နော်ဆိုတော့အဲ့ဒီကြောင့်မို့လို့ကျမတို့ဟာကျွန်တော်တို့တန်းစီမှာဆိုလို့ရှိရင်အမုန်းတရားတွေအရန်များအပေါ်မြားသွားပြီးတော့ဒီလိုမျိုးလူမျိုးရုံးတစ်ဖက်မှုတွေဖြစ်လာခဲ့တဲ့အချိန်မှာဖြစ်လာနေခဲ့တဲ့အချိန်မှာတော့မပေါ့နော်အများပြည်သူရဲ့ထောက်ခံမှုကိုရနေခဲ့တာဖြစ်တယ်ပေါ့ဆိုတော့ဒါဟာအမတန်မှတိုင်းပြည်အတွက်မျက်နှာရဲ့ကျွန်တော်တို့လူ့ဖွဲ့စည်းအတွက်မျက်နှာခဲ့တဲ့လုပ်ရဖြစ်တယ်ပေါ့
ICJ နိုင်ငံတကာတရားရုံးမှာမြန်မာအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတော့ဂမ်ဘီယာနိုင်ငံရဲ့စွဲချက်နဲ့ပတ်သက်လို့ Facebook အနေနဲ့အချက်အလက်တွေထုတ်ပေးဖို့ American တရားရုံးတရုံးကလည်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းအမိန့်ချမှတ်ထားပါတယ်။အင်္ဂါနေ့က American ထက်လွတ်တော်မှာ Facebook ရဲ့ကျင်းဝင်းနဲ့မညီတဲ့လုပ်ရက်တွေကိုထွက်ဆိုခဲ့တဲ့ Facebook Manager ဟောင်း Francis Hogan ကတော့သူ့အလုပ်ရှင်ဟောင်းကုမ္ပဏီပြုလုပ်ခဲ့တဲ့ပြဿနာစိုးကျိုးတွေကိုဖြေရှင်းဖို့ဥပဒေကိုလက်တလုံးချကစားနေတာတွေကိုရပ်တန့်ဖို့လွှတ်တော်အမတ်တွေအနေနဲ့မဖြစ်မနေကြားဝင်ဆောင်ရွက်ရေးတိုက်တွန်းပြောကြားခဲ့ပါတယ်ရှင်